ထိုင်းနိုင်ငံဘကောက်မြို့ကလေးမနာဖျားလို့လူတိများတဲ့နှက်ကောမှာဘုံခွဲခဲ့သူနဲ့ပုံစံတူတဲ့အဓိကတနေရရှိသူတူကိုဖမ်းဆီးလိုက်ပြီလို့ထိုင်းဝန်ကြီးချုပ်ကဒီနေ့အကြေညာလိုက်ပါတယ်။ထိုင်းစစ်ဆိုရကောင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဘူချုပ်ကြီးဟောင်းပရာယတ်အွန်ချန်အွန်ချာကထိုင်းလူမျိုးမဟုတ်တဲ့ဒီတနေရရှိထားသူနိုင်ငံသားကိုနိုင်ငံသားကိုကမ္ဘောဒီးယားနယ်စပ်ကစာကြောက်ပြည်နယ်မှာအခုလိုဖမ်းမိခဲ့တာလို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ August 18ရက်နေ့ကဘန်ကောက်မြို့လယ်မှာရှိတဲ့လူစီကားတဲ့နေရာကဒီဟိန္ဒူနကွန်းဘုံကွဲမှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရပြီးနောက်ထပ်လူပေါင်း120ကျော်လည်းဒဏ်ရာတွေရခဲ့ကြပါတယ်။အခုဖမ်းမိတဲ့သူဟာအပြင်မှာပြတ်နေတဲ့တရုတ် passport အစားအုပ်ထက်ကဓာတ်ပုံရှင်ဖြစ်တဲ့ရှင်ကျန်းပြည်နယ်ကဝီကာမွတ်စလင်ဟုတ်မဟုတ်ကိုတော့ဗိုလ်ချုပ်ကြီးပရာယုတ်ကသတင်းစာရှင်းလင်းပွဲမှာအတည်ပြုမပေးခဲ့ပါဘူး။ဒါပေမဲ့ဘုံခွဲစဉ် CCTV ကရိုက်ထားတာမှပါခဲ့တဲ့ဘုံမကွဲခင်လေးတွင်ကြောပွေအမဲတစ်ခုကိုချပြီးထွက်သွားခဲ့သူတီရှက်အင်ဂျီအဝါရောင်ဝတ်မျက်မှန်အဝိုင်းအမေရိကန်တက်စပင်ပွပွနဲ့သူနဲ့တူတယ်လို့တော့ထိုင်းရဲတွေကယူဆထားတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။အခုလိုဝန်ကြီးချုပ်ရဲ့ကြေညာမှုမတိုင်ခင်မှာပဲထိုင်းရုပ်မြင်သံကြားလိုင်းအားလုံးမှာထိုင်းအိမ်ပိုင်ရှင်တွေတက်ခုခံပိုင်ရှင်တွေအနေနဲ့ဒီဘုံခွဲမှုမှာပါဝင်တယ်လို့တန်လျာရှိထားသူတွေကိုကူညီရှာဖွေပြီးနှိစရာရဲစခန်းတွေကိုအကြောင်းကြားပေးဖို့ဒါမှမဟုတ်အရေးပေါ်နံပါတ် 1509 ကိုဖုန်းခေါ်ပေးဖို့စက်တိုက်ကြေညာနေခဲ့ပါတယ်ခင်ဗျ။